ဝင်းကြီးခင်ဗျရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေကိုကောင်းတဲ့ဖော်မဲ့ကော်မတီပထမခြေလှမ်းအနေနဲ့ဗားရီများစတင်ပြီးလှုပ်ဆောင်သွားဖို့ရှိမလဲဗျ
စစ်စည်းရေးကော်မရှင်ရဲ့ဟိုအကြံပေးကော်မရှင်ရဲ့နှစ်ခုရှိတယ်အဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဆိုပြီးတော့ဒီအကောင့်ထဲပေါ်ရေးကော်မတီဆိုပြီးစနေနေ့ကဖွဲ့လိုက်တယ်အကြံပြုချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကောင့်ထဲပေါ်ဖို့ပေါ့ကျွန်တော်တို့ကဒီအကြံပြုချက်အားလုံးပေါ်မှာလည်းအခုအကုန်လုံးကိုကျွန်တော်တို့အခုအကောင့်ထဲပေါ်စရာလည်းမလိုဘူးနောက်ပြီးတော့အကုန်လုံးအကောင့်ထဲပေါ်ရမယ်လို့လည်းမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ပြည်သူတွေအတွက်အကျိုးရှိမယ်ရခိုင်တိုင်းသားတွေအတွက်အကျိုးရှိမယ်ရခိုင်ဒေသအတွက်အကျိုးရှိမယ်ပေါ့နော်ရခိုင်မှာပြည်နယ်အတွက်ကိုဖြစ်ပေါ်နေတဲ့ပြဿနာတွေကိုပို့ပြီးတော့ငြိမ်းချမ်းသွားအောင်ပို့ပြီးတော့ကောင်းမွန်အောင်ဆိုတဲ့အခြေအနေတွေကိုပြီးမယ်နောက်ပြီးတော့ကျွန်တော်တို့ဆောင်ရွက်တဲ့ကိစ္စတွေကလက်ရှိမြေပြင်မှာဖြစ်နေတဲ့အခြေအနေတွေနဲ့ဆောင်ရွက်လို့ရတယ်ကိုက်ညီတယ်အကျိုးရှိမယ်ကိစ္စဆိုရင်ကျွန်တော်တို့ကဆောင်ရွက်မယ်ကျွန်တော်ကော်မတီမှာတက်ဆိုင်ရာဝန်ကြီးဌာနအသီးသီးလည်းပါဝင်တဲ့အတွက်ကြောင့်ဝန်ကြီးဌာနအသီးသီးကနေပြီးတော့ဒေါက်တာကိုဖီအာနန်အကြံပေးချက်က88ချက်လောက်ရှိရယ်လူသမရတ္တဥဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်က48ချက်ရှိရယ်ဖွဲ့စည်းလိုက်တဲ့အကောင့်ထယ်ပေါ်ရေးကော်မတီမှာလုပ်ငန်းတာဝန်10ရက်သတ်မှတ်ထားတာရှိရယ်အဲ့တော့ဒါတွေအကုန်လုံးကိုကျွန်တော်တို့ကြည့်လိုက်ပြီးတဲ့ခါကျတော့မှခွဲခြမ်းစိတ်ချပြီးတော့အဲ့ဒီအထဲမှာမှကျွန်တော်တို့ဟိုဘာတွေကိုဦးစားပေးဆောင်ရမလဲဆိုတာမျိုးတွေကျွန်တော်မနေ့ကဆောင်ရွက်တဲ့ဆောင်ရွက်တဲ့ဦးစားပေးဆောင်ရွက်တဲ့ဟာတွေတိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကမြေပြင်ရှင်တွေကိုလည်းတိရမယ်ဝန်ကြီးဌာနအလိုက်ကိုယ့်ရဲ့လုပ်ငန်းဆောင်တာတွေနဲ့ဘလို့ဆက်ဆက်ပြီးတော့ဆောင်ရွက်လို့ရသလဲဆိုတာပဲအဲ့ဒါကိုဖော်ထုတ်ဖို့လိုတယ်ဒါကြောင့်မလို့မနေ့ကတော့ဒီအထွေထွေဆွေးနွေးလိုက်တဲ့ရုံးခိုင်းဖွဲ့စည်းဖို့နဲ့အဲ့မြေပြင်ရှင်တွေကိုတိဖို့ဆင်းလည်လာဖို့ဆိုပြီးတော့သမတ်တယ်နောက်ပြီးတဲ့ခါကျတော့မှဝန်ကြီးဌာနလိုက်ပြန်လဲစုစည်းမယ်နောက်ပြီးတော့မှစုစည်းတဲ့ဟာကိုကော်မတီကနေမဟာဗျူဟာတရားချမှတ်မယ်အဲ့ပြီးတော့မှအကောင့်ထဲပေါ်မယ်အဲ့ဒီမှာဘာတွေပါလာမလဲဆိုတော့ဒီဝန်ကြီးဌာနလိုက်စီမံချက်တွေဆွဲတဲ့တဲမှာဦးစားပေးတွေတစ်နှစ်သုံးဆိုပြီးပါလာမယ်ပြည်သူအကျိုးရှိရမယ်လက်ရှိမြေပြင်မှာရှိတဲ့အခြေအနေနဲ့အဆက်ကမယ်ဖောင်ရွက်နိုင်ရမယ်အကောင့်ထဲပေါ်နိုင်ရမယ်ကိစ္စတွေဖြစ်ရမယ်အဲ့လိုမျိုးကျွန်တော်တွေ့နေပြီးတော့စုပ်ပြက်ဆောင်ရွက်ခဲ့တယ်မနေ့ကတော့ဒီလောက်ပဲခင်ဗျ
မြေပြင်ကွင်းစင်မဲ့ကိစ္စဘယ်တော့လောက်များစတင်မလဲ
အဲ့ဒါစမယ်အခုစပြီပေါ့အခုစနေပြီအခုတချို့ဝန်ကြီးဌာနတွေကဝန်ကြီးဌာနတွေမှာပဲဆွေးနွေးပွဲတွေလုပ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့တိုင်ပင်ကြတယ်ဒါတွေတောင်စနေပါပြီကျွန်တော်ဝန်ကြီးဌာနတွေဒီနေ့စပါတယ်မြေပြင်စင်းတာတွေကိုတော့ဒါမဲ့18ရက်နေ့လောက်ကစပြီးတော့လေ့လာကြမယ်လေ့လာကြပြီးတော့အားလုံးစီမံချက်ကိုပေါ်ထွက်လာတဲ့အထိနှစ်ပတ်အချိန်ယူမှာပေါ့နော်
ဝန်ကြီးတို့ဒီအဲ့ဒီဟိုမြေပြင်ကွင်းစင်းပြီးတော့လေးလာတွေ့ရှိချက်တွေပေါ့လေပြည်သူတွေအတွက်အကျိုးရှိမဲ့ကိစ္စတွေကိုအကောင့်ထဲပေါ်မယ်ဆိုလို့ရှိရင်ပြန်ပြီးတင်ပြရမယ့်အခြေထားမျိုးရှိအောင်မလားဒါမှမဟုတ်တခါတည်းဟိုအကောင့်ထဲပေါ်မယ့်သဘောမျိုးလားဝန်ကြီး
ကျွန်တော်တို့ဘာလုပ်မယ်ဘာလုပ်မယ်ဘာတွေတော့လုပ်နေပြီဆိုတော့အငြင်းတိုက်ရိုက်ပြည်သူတွေကိုဆောင်ရွက်ချက်တွေကိုကြာနေမှာပဲကျွန်တော်တို
့ဟုတ်ကဲ့ဟုတ်ကဲ့မောင်တော်မှာဒီစာသင်ကျောင်းတွေအခုပြန်ဖွင့်နေပြီပေါ့လေဒီပညာရေးကဏ္ဍအတွက်ပေါ့လေအဲ့ဒီမောင်တော်ဒေတာပညာရေးကဏ္ဍအတွက်ဟိုဘယ်လောက်ထိအကျိုးဖြစ်လာဖို့စဉ်းစားထားတယ်လဲဆိုတော့လေအဲ့ဒါလည်းသိပြသေးတယ်ညီ
ကျွန်တော်တို့ကပညာရေးနဲ့ပတ်သက်ရင်သူအချိန်ဆိုင်လို့မရဘူးကလေးတွေတွေ့တာကံဖက်ဖြစ်စဉ်တွေမှာတော့ထွက်ပြေးတင်းချောင်ရတဲ့လူတွေရှိတယ်အဲ့တော့ဒီကျောင်းတွေပြရတယ်ဆိုတဲ့အချိန်မှာတော့မှကျွန်တော်တို့ရောက်တဲ့စုရက်တွေမှာကျွန်တော်တို့အနေနဲ့ဒီကလေးတွေနဲ့ပတ်သက်ပြီးတော့နီးစပ်ရာအကြောင်းကြီးမှာဖြန့်ပြီးတော့ကျွန်တော်တို့ပညာသင်ကြားနိုင်အောင်စီစဉ်ပေးတယ်အထောက်အပံ့တွေလည်းကျွန်တော်တို့ဆောင်ရွက်ပေးပါတယ်ပညာရေးကိုမပြတ်တော့အောင်ဆောင်ရွက်တာပေါ့အဲ့ဒီလိုပဲဆက်ပြီးတော့လည်းကျွန်တော်တို့ပညာရေးနဲ့ပတ်သက်လို့ရှိရင်လိုအပ်တာတွေပတ်မှုမှာပညာအရေးကြီးတယ်ပညာတက်ဖို့အရေးကြီးတယ်ဆိုတော့ဒီပညာရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဆောင်ရွက်မဲ့အစီအမံရက်တွေထဲမှာလည်းအထူးလေးပေးပြီးတော့ဆောင်ရွက်မှာရှိပါတယ်
ဝင်းကြီးခုလိုပြကြပြတာကျေးဇူးများကြီးတယ်ပါဗျ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါ